အနည်းဆုံးလူ152ဦးသေဆုံးခဲ့တယ်လို့ရဲတပ်ဖွဲ့ကအတည်ပြုပြောဆိုထားတဲ့အိန္ဒိယနိုင်ငံတောင်ပိုင်းကမြေပြိုမှုတော်တော်များများဖြစ်ခဲ့တဲ့နေရာတွေမှာတော့ရာနဲ့ချီတဲ့ကယ်ဆယ်ရေးဝန်ထမ်းတွေကရွှွန့်တွေအဆောက်အဦပြတ်တွေကြားမှာအသက်ရှင်ကျန်ရစ်သူတွေကိုလိုက်လံရှာဖွေနေရပါတယ်။တောင်ပိုင်းကေရာလာပြည်နယ်အတွင်းမှာမိုးသီထန်စွာရွာသွန်းပြီးတော့လက်ဖက်ဆိုင်ခင်းနေတဲ့ကျေးရွာတွေပြိုကျလာတဲ့ရွှွန့်နေတဲ့ကိုလူတွေတော်တော်များများမျောပါကုန်တာဖြစ်ပါတယ်။မနေ့အင်္ဂါနေ့အစောပိုင်းတုန်းကလည်းကာရာလာပြည်နယ်ဝရနက်ခရိုင်ထဲမှာရှိတဲ့ကုန်းမြင့်ဒေသတွေမှာမြေပြိုမှုတွေဖြစ်ပွားခဲ့ပါတယ်။အဲ့ဒီမြေပြိုမှုမှာတော့လူနေအိမ်တွေပြိုကျပျက်စီးပြီးတော့တစ်ပင်တွေပြိုလဲကျတာတံတားတွေကျိုးကျပျက်စီးခဲ့တယ်လို့အနည်းဆုံးလူ186ယောက်လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲအယားရှိအိုင်ဂျက်ကပြောပါတယ်။အခုချိန်မှာတော့လူပေါင်း189ယောက်ပျောက်ဆုံးနေပါတယ်လို့ပြည်နယ်အစိုးရပြောခွင့်ရ PN Manoj ကပြောပါတယ်။ရှာဖွေတွေ့ရှိတဲ့ရုပ်အလောင်းတွေက89လောင်းကိုတော့ဘဲသူဘဝရီဆိုတာစုံစမ်းဖော်ထုတ်နိုင်ခဲ့တဲ့အတွက်ရုပ်လောင်းတွေကိုမိသားစုဝင်တွေထံကိုအနှံခဲ့တယ်လို့ပြောပါတယ်။ရွှွန့်နေတဲ့အဆောက်အဦပြတ်တွေကြားမှာပိတ်မိနေတဲ့ဒါဇင်နဲ့ချီတဲ့သူတွေကိုကယ်ဆယ်ရေးဝန်ထမ်း300ကျော်ကကယ်တင်နိုင်ခဲ့ပေမဲ့လမ်းတွေပိတ်ဆို့ပြီးတော့သွာလာရေးခက်ခဲနေတာကြောင့်အဲ့ဒီမြေပြိုမှုတွေကိုကယ်ဆယ်ရေးလုပ်ငန်းတွေမှာအဟန့်အတားတွေဖြစ်နေပါတယ်လို့ရဲအယားရှိ IGS ကပြောပါတယ်ရှင်။